တရုတ်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ပိုင်းမှာနိုင်ငံရဲ့အရှေ့ဆုံးတံတားအစ်ကြီးတစ်ခုကိုတည်ဆောက်ပြီးစီးသွားပါပြီ။ဒေါ်လာဆာဒီယာလို့အမည်ပေးထားတဲ့တံတားအစ်ဟာနိုင်ငံကာကွယ်ရေးအတွက်ဆိုပေမဲ့လည်းချင်းလက်ဒေသစီးပွားရေးဖွံ့ဖြိုးရေးကိုအထောက်အကူပြုဖို့အဓိကဖြစ်စေကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကမနေ့ကကျင်းပတဲ့ဖွံ့ဖြိုးအခမ်းအနားမှာပြောကြားသွားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့အာဏာရတပ်တန်းသုံးနှစ်တာအထိမ့်မဲ့အဖြစ်နိုင်ငံရဲ့အရှေ့လျားဆုံးတံတားကြီးကိုမေလ26ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်
။အရေးပါရစီဘဝတာခလီဟိုတီဟဲ
အတန်နဲ့အရူရာချေပရာဒက်စီနဲ့နှစ်ခုနီးစပ်အောင်ဒီတံတားကြီးကဆက်သွယ်ပေးလိုက်ပါပြီ။မိုင်ပေါင်း100ကျော်အကွာအဝေးကိုလည်းဖြတ်တောက်ပေးနိုင်ခဲ့ပါတယ်။ဒီတံတားကြောင့်လူတွေရဲ့ခီးသွားလာတဲ့အချိန်ကိုတိုတောင်းစေပါတယ်။အခုလိုအခြေခံအဆောက်အဦတွေဖွံ့ဖြိုးလာရင်စီးပွားရေးတိုးတက်မှုအတွက်အခွင့်အလမ်းအသစ်တွေလည်းပွင့်လာပါတယ်။
ဒါအပြင်ဒီတရားကြောင့်ပြည်နယ်နှစ်ခုလုံးမှာရှိတဲ့တောင်သူလယ်သမားပေါင်းတောင်းနဲ့ချီပြီးဈေးကွက်တစ်တွေရရှိဖို့အထောက်အကူပေးနိုင်မှာဖြစ်တယ်လို့စီးပွားရေးအရှိန်အဟုန်နဲ့တိုးတက်ဖို့ကလည်းဥဆောင်မှုပေးနိုင်မှာဖြစ်တယ်လို့မိုဒီကပြောပါတယ်။6မိုင်နီးပါးရှည်လျားတဲ့ဒေါ်လာဆာဒီယာလို့အမည်ပေးထားတဲ့တရားတစ်ကြီးကိုအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအရူနာချယ်ပရာဒက်ရှ်ပြည်နယ်မှာရှိတဲ့မြမပௌဒ္ဓရာမြစ်ကိုဖျက်ပြီးတိစောက်ထားတာပါ။တန်60တိုက်ခိုက်ရေး3တန်ချက်ကကားတွေဖြတ်တန်းသွားနိုင်တဲ့အထိခိုင်ခန့်တယ်လို့ဆိုပါရယ်အဲ့ဒီပြည်နယ်မှာတိဘက်တောင်ပိုင်းလို့တရုတ်တို့ဘက်ကသတ်မှတ်ထားတဲ့ဟိမဝန္တာတောင်တန်းဒေသလေးပါဝင်နေတာပါတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အရူနာချယ်ပရာဒက်ရှ်ပြည်နယ်ကိုစစ်တပ်အင်အားနဲ့ဒုံးကျည်လက်နက်တွေတင်ပို့နိုင်ရေးအထောက်အကူပေးဖို့ရည်ရွယ်ချက်နဲ့2011ခုနှစ်ကဒီတံတားကြီးကိုစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်2015ခုနှစ်ဒီဇင်ဘာလမှာအပြည့်အစုံဆောက်လုပ်ဖို့အရင်ကရည်ရွယ်ခဲ့ပေမဲ့2019ခုနှစ်မှာတည်ဆည်ခဲ့ပြီးကုန်ကျငွေစုစုပေါင်းအမေရိကန်ဒေါ်လာတန်း300ကျော်ရှိခဲ့ပါတယ်။2014ခုနှစ်မှာဝန်ကြီးချုပ်မိုဒီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်အိန္ဒိယနိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုဦးစားပေးအနေနဲ့အခြေခံအဆောက်အုံတွေကိုတိုးချဲ့တည်ဆောက်ခဲ့တာပါ။အထူးသဖြင့်နိုင်ငံကာကွယ်ရေးခိုင်မာဖို့လိုအပ်နေတဲ့အရှိမြောက်ပိုင်းနယ်စပ်ဒေသမှာအရေးပါတဲ့လက်မှတ်ဆက်သွယ်ရေးအခြေခံအဆောက်အအုံအတော်များများကိုမိုဒီအစိုးရကမဟာဗျူဟာစီမံကိန်းချမှတ်ဆောင်ရွက်ခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့အရင်နည်းဗျူဟာအရဆိုရင်တော့နယ်စပ်ဒေသတွေမှာဆယ်စုနှစ်ပေါင်းများစွာအခြေခံအဆောက်အအုံတွေကိုမြင့်တင်တာမျိုးမလုပ်ခဲ့ပါဘူး။တကယ်လို့အဲ့ဒီဒေတာတွေမှာတိုးတက်မှုတွေရှိလာမယ်ဆိုရင်တရုတ်တပ်တွေကနေအိန္ဒိယဘက်ကိုအလွယ်တကူရောက်ရှိဖို့အထောက်အကူပေးသလိုဖြစ်နိုင်တယ်လို့ယုံကြည်ခဲ့တာကြောင့်ဖြစ်ပါတယ်။1962ခုနှစ်ကနယ်မြေအငင်းပွားမှုကြောင့်အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားရေဒိုတိုက်ပွဲတစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီနောက်နှစ်ဖက်အပြန်အလှန်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးအချိန်ကြာမြင့်လာခဲ့ပေမဲ့လည်းအခုချိန်ထိနယ်မြေအငင်းပွားမှုကတော့ဆက်ပြီးရှိနေသေးဖြစ်ပါတယ်။ဒီအတော်တွင်ရူနာချေပရာဒက်ရှ်ပြည်နယ်ကိုပြီးခဲ့တဲ့လကတိဘက်ဖုံးတော်ကြီးဒလိုင်းလာမာလာရောက်လေပတ်ခဲ့တာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေကြောင်းတရုတ်ကအိန္ဒိယကိုတတိပီးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့နယ်စပ်မှာရှိနေတဲ့အိန္ဒိယလုံခြုံရေးတပ်တွေကိုတရုတ်ရဲ့ကျူးကျော်မှုကိုကာကွယ်နိုင်ဖို့မျက်ခြေမပြတ်စောင့်ကြည့်ကြဖို့အိန္ဒိယပြည်ထောင်စုဝန်ကြီးစင်းကပြောကြားခဲ့ပါတယ်ရှင်။